ီးရီးယားနိုင်ငံရဲ့မြို့တော်ဒမတ်စကတ်စ်ကအမေရိကန်တန်ယုံကိုကားနဲ့ပုံခွဲဖို့ကြိုးစားခဲ့တဲ့သူ၄ယောက်ထဲက၃ယောက်ကိုစီးရီးယားအစိုးရလုံခြုံရေးတပ်တွေကနေအသေးရအောင်တိုက်ခိုက်နိုင်ခဲ့ပြီးတော့ကျန်တဲ့တယောက်ကတော့ဒဏ်ရာရှိသွားခဲ့တယ်လို့စီးရီးယားအစိုးရဘက်ကပြောပါတယ်အစိုးရလုံခြုံရေးဖွဲ့တွေဘက်ကတော့တယောက်တည်ဆုံးသွားခဲ့ပြီးတော့တန်ယုံပေးမှာရက်ကြည့်နေကြတဲ့လူတွေက၁၁ယောက်လည်းဒဏ်ရာရရှိသွားခဲ့ကြပါတယ်အဲ့ဒီရက်ကြည့်တဲ့လူတွေထဲမှာတရုတ်တန်တမန်တယောက်လည်းပါဝင်ပါတယ်အမေရိကန်ကတော့တယောက်မှထိကဲ့တန်ရတာမရှိခဲ့ပါဘူးအခုလိုဂျမ်ဖက်သမားတွေကိုဖြိုခွင်းခဲ့တဲ့အတွက်အမေရိကန်နိုင်ငံရဲ့ဝန်ကြီးကွန်နိုလီဇာရိုက်စ်ကစီးရီးယားဆိုရကိုကျေးဇူးတင်ပါတယ်လို့ပြောလိုက်ပါတယ်အခုဖောက်ခွဲမှုနဲ့ပတ်သက်ပြီးတော့ဘယ်သူမှတာဝန်ရှိတယ်လဲဆိုတာကိုတော့ပြောဖို့သိပ်စောနေသေးတယ်လို့လည်းမစ္စရိုက်စ်ကဆိုပါတယ်မျက်မြင်သက်သေတွေပြောပြကြတာကတော့တနတ်သမားတွေဟာအစ္စလာမစ်ကျွေးကြော်သားတွေကိုအော်ဟစ်ပြီးတော့တန်ရွေးနိုင်ငံတွေကိုလက်ပစ်ဘုံးတွေနဲ့ပစ်ပေါက်ဖို့ကြိုးစားခဲ့တာကိုမြင်ခဲ့ရတယ်ဆိုတဲ့အကြောင်းမိကိုးတွေထွက်လာခဲ့ပြီးတော့ပြင်းထန်တဲ့တနတ်ပြစ်တန်တွေတန်ယုံတဝိုက်မှာပဲ့တင်တန်ထတ်အောင်လို့ကိုဖြစ်ပေါ်ခဲ့တယ်လို့သူတို့ကပြောကြပါတယ်